ထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်မိုးဆဲကျေးရွာမဲခေါတွန်နေကြားတတော်အတွင်းအမှတ်30နှစ်နေကြားသောတရင်တပ်ဖွဲ့တွေနဲ့မူးယမောက်ကိုသမား15ဦးတို့ရင်ဆိုင်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့ဖြစ်ရပ်မှာမူးယမောက်ကိုသမား2ဦးသေဆုံးခဲ့ပြီးတခြားလက်နက်ကိုင်တွေကတော့လာလန်းတိုင်းစုခွာထွက်ပြေးကြပြီးစိတ်ကြွစည်းတွေတည်ဆောင်လာတဲ့85လုံးကိုဆွန့်ပစ်ခဲ့ကြပါတယ်အဲ့ဒီတည်းမှာစိတ်ကြွစေးပြတန်းခွဲကိုတိမ့်စီရမိပြီးမူးယမောက်ကိုသမား2ဦးကိုလည်းအသေးပြက်ခတ်ဖမ်းမိခဲ့တယ်လို့ဆိုပါတယ်။တစ်ဆက်တည်းမှာပဲစက်တင်ဘာလ23ရက်နေ့ကတပ်ပီနယ်မဲဆောက်မြို့နယ်အတွင်းမှာပဲမူးယစေဝါကနေရတဲ့တရားမဝင်ငွေမဲတွေကိုငွေပြူဖြစ်ပြန်လဲအသက်သွင်းပေးနေတဲ့မြန်မာနိုင်ငံသားပိုင်ရတနာကုမ္ပဏီတစ်ခုကိုလည်းဝင်ရောက်စီးနှင်းခဲ့ပြီးဘန်းငွေ43သန်းရှိတဲ့နေအိမ်ကရတနာပစ္စည်းတွေနဲ့ကားတွေကိုလည်းတိမ့်စီလိုက်ပါတယ်။မူကင်းတရင်ထုတ်ပြန်ရေးဆိုင်ရာရဲမှုစုံခနဲ့တိုင်ရဆုတ်ကမဲဆောက်ဖြစ်စဉ်နဲ့ပတ်သက်လို့ထိုင်းပါပါနဲ့အခုလို့ပြောသွားပါတယ်
။ဒါကဟုတ်တာကနော်တရင်ကြောင့်ဖတ်တဲ့ကြောင့်အဲ့ဒီကပြည်ပေါ်ဆွေးရည်ပေါ်တုတ်ခရီးဒီကလာစံခံစံနော်ในคดีนี้มีการสืบสวนมาโดยตลอดนะครับจาก
ကျွန်တော်တို့အရေးပေါ်မူဝါဒချမှတ်တာကတော့မူရစေဝါတွေကိုနောက်ွယ်ကနေကြိုးကင်ချက်လဲနေသူတွေမူရစေဝါကနေရတဲ့ငွေမဲတွေကိုငွေပြူဖြစ်ခွာချပေးနေသူတွေမူရစေဝါကိုရက်တစ်ခုလုံးကိုပါဖမ်းပြီးအပြစ်ပေးနိုင်အောင်ကြိုးစားနေပါတယ်ဆိုပြီးပြောဆိုသွားတာပါထိုင်းအစိုးရအနေနဲ့တစ်နှစ်အတွင်းထိုင်းမြန်မာနယ်စပ်ရွှေတရိကန်ဒေသတို့စိတ်ကြွစည်းပေါင်းတန်ပေါင်း60ကျော်ဖမ်းဆီးနိုင်ခဲ့ပြီးမူရတရားခံ642ဦးနဲ့တူပိုက်ဆံမှုတံပိုးဘန်းဝေတန်း600ကိုနိုင်ငံတော်ဖြစ်သက်ယူခဲ့ကြောင်းထိုင်းနိုင်ငံမြောက်ပိုင်းကမူရင်နေနေရတာဝန်ရှိသူတွေကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။